မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေအတွက်ရမုံငွေလိုအပ်ချက်တွေရှိနေတာမို့လို့ကယ်ဆယ်ကူညီရေးလုပ်ငန်းတွေမှာနှောင့်နှေးနေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောလိုက်ပါတယ်
In Myanmar, the remnants of the typhoon result in significant flooding and damage in various parts of the country. Humanitarian workers.
မြန်မာနိုင်ငံအတွင်းယာကီတိုင်ဖုန်းမုန်တိုင်းကြောင့်နိုင်ငံနေရာအတော်များများမှာရေကြီးရေလျှမှုတွေဖြစ်ပြီးတော့ပျက်စီးမှုတွေရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခဲ့ရသူစတီဖနီဒူဂျရစ်ကပြောပါတယ်ဒါကြောင့်မလို့အစားအစာရေတန့်ရှင်းနေတဲ့အခြားရေတကြီးလိုအပ်မှုတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။တချင်ထဲမှာတော့ရမုံငွေလိုအပ်ချက်တွေရှိပြီးတော့ကူညီလုပ်ငန်းတွေနှောင့်နှေးနေရတယ်လို့လည်းညွှန်ပြပါတယ်။လူသားချင်းစာနာကူညီမှုအစီအစဉ်တွေအတွက်လိုအပ်ချက်ရထားမှုဒေါ်လာ994သန်းမှာ25ရာခိုင်နှုန်း252သန်းပဲရရှိထားတာမို့လို့နောက်ထပ်ရမုံငွေရေတကြီးလိုအပ်နေတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံတစ်ခွားမှာရေကြီးရေလျှမ်းမှုတွေကြောင့်တစ်ဆုံးသူ113ဦးပျောက်ဆုံးသူ64ဦးဒဏ်ရသူ14ဦးရှိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။လူဦးရေ3,200ကျော်ကိုဗီလူရာကိုပြောင်းရွှေ့ခဲ့ရတယ်လို့လည်းဆိုပါတယ်ခင်ဗျာ။